NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုင်ရာနဲ့ပတ်သက်ပြီးတော့ဒီလူထုဆန္ဒသဘောထားတွေကောက်ယူနေတဲ့အကြောင်းပြောပြချင်ပါတယ်ဒီလူထုအတံကိုနားထောင်တဲ့အစီအစဉ်ကနေပြီးတော့လောလောဆယ်ရရှိထားတဲ့အချက်လက်တွေရဆိုလို့ရှိရင်ဖွဲ့စည်းပုံအခြေခံဥပဒေအသေးရေးဆဲရေးထက်ပြင်ဆင်ရေးကိုအများစုကလိုလားတာတွေ့ရတယ်လို့ပါတီဗဟုအလုံးမှုဆောင်ဖွဲ့ဝင်တဦးဖြစ်တဲ့ဥညံဝင်းက VOA နဲ့တည်တံ့ပြုလုပ်တဲ့တွေ့ဆုံမေးမြန်းချက်မှာပြောလိုက်ပါတယ် NLD ပါတီကတနိုင်ငံလုံးအတိုင်းအတာနဲ့သဘောဆန္ဒကောက်ယူမှုတွေလှုပ်ဆောင်နေတဲ့နေရာမှာပြည်နယ်တိုင်းဒေသကြီး၃ခုမှာပြည်စည်းသွားပြီဖြစ်ပြီးတော့ကြံပြည်နယ်တိုင်းဒေသတွေမှာလည်းထွက်လောက်ပြည်စည်းနေပြီလို့ဆိုပါတယ်အပြည့်စုံကိုတော့ဥညံဝင်းကိုတွားရောက်ပြီးတော့မေးမြန်းထားတဲ့ကိုဇော်ဝင်းလိုင်ကပြောပြမှာပါရှင
်ဟုတ်ကဲ့ပါမြန်မာနိုင်ငံမှာလက်ရှိကျင့်သုံးနေတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်မလားအသစ်ပြန်ရေးဆွဲမလားဆိုတဲ့အမြင်သဘောထားတွေနိုင်ငံရေးပါတီတွေနဲ့လူထုအကြားအမျိုးမျိုးထွက်ပေါ်နေတာကြောင့် NLD ပါတီနဲ့တိုင်းရင်းသားပါတီအသီးသီးတို့တွေ့ဆုံပြီးဒီကိစ္စကိုဘယ်လိုကင်တွယ်ဖြေရှင်းကြမလဲဆိုတာကိုဆွေးနွေးညှိနှိုင်းခဲ့ကြတာမှာနောက်ဆုံးတော့လူထုရဲ့အတန်းလူထုဆန္ဒကိုကောက်ယူသင့်တယ်လို့ဆုံးဖြတ်ပြီး NLD ပါတီကသဘောထားကောက်ခံမှုတွေကိုတနင်္ဂနွေလုံးအတိုင်းအတာနဲ့လှုပ်ဆောင်နေတာပါလောလောဆယ်ဆန္ဒကောက်ခံပြီးသမျှတဲမှာတော့အများစုက2008အခြေခံဥပဒေပြင်ဆင်ရေးကိုလိုလားကြတာကိုတွေ့ရတယ်လို့ NLD ပါတီဘိုလ်အလုံးမှုဆောင်အဖွဲ့ဝင်ဦးညာဝင်းကပြောပါတယ
်မန္တလေးမြို့ကြီးနဲ့ကျင်းပြည်နယ်ခေအလုံးပြီးကျန်တဲ့နေရာတွေမှာလည်းသူတို့တုတ်တက်တဲ့စတိုင်းဆိုရင်အကုန်ကန်ပြီကျွန်တော်များအကျွန်တော်တို့ပို့ပြီးပဲဆောင်းဆန္ဒလိုတာတော့ပတ်စုလို့ချေအောင်ပြင်ဆင်ရေးကိုအများစုကတော့မချင်ဘူးဘကောတိုင်းမှာတော့ဟိုမြို့နယ်တစ်ခုကအစ်စ်ပြန်နေရေးကိုတော်တော်များများတင်တယ်မြို့နယ်တစ်ခုမှာကုမြို့နယ်အတိကျစင်းတော့ကနန်းတော့မရဘူ
းဒီဆန္ဒကောက်ယူမှုကိုအော်တိုဘားလ6ရက်နေ့ကစတင်ခဲ့တာဖြစ်ပြီးမူလကတည်းကခရိုင်အစ်စ်မဲ့သဘောထားကောက်ခံမှုရည်ရွယ်ခဲ့တာဖြစ်တဲ့အတွက်တနင်္ဂနွေလုံးရဲ့သဘောဆန္ဒအစ်စ်အမှန်ကိုရနိုင်မှာမဟုတ်ဘူးလို့ဥညာဝင်းကပြောပါတယ
်ကျွန်တော်တို့အမှန်တမ်းပြောရင်ကျွန်တော်တို့ရည်ရွယ်တာခရိုင်အစ်စ်ပဲခရိုင်အစ်စ်တော့မှမြို့ပေါင်း60မြို့နယ်ပေါင်းဆိုရင်300ကျော်ဆိုတော့အားလုံးကိုလွှမ်းခြုံပြီးတော့ကျွန်တော်တက်နေပါတတိယလုံးအားလုံးရမယ်လို့တော့ကျွန်တော်အားမမထားရဲပါကျွန်တော်တို့လည်းအချိန်ကကျွန်တော်တို့နှစ်ဘောကဒီဇင်ဘာလို့တွေ့တာတော့နိုဝင်ဘာ15လို့ပြောလိုက်တော့ကျွန်တော်အများကြီးအချိန်တိုးတောင်းသွားတော
့ NLD ပါတီကအခုလိုလူထုဆန္ဒသဘောကောက်ယူမဲ့အကြောင်းသတင်းထုတ်ပြန်ပြီးလုပ်ငန်းတွေစတင်အကောင့်ထဲပေါ်နေတဲ့အချိန်ကျမှလွတ်တော်အခြေခံဥပဒေပြင်ဆင်ရေးကော်မတီကနိုဝင်ဘာလ15ရက်နေ့နောက်ဆုံးထားပြီးသဘောဆန္ဒတွေကိုတင်သွင်းကြဖို့ကြေညာချက်ထုတ်ပြန်ခဲ့တာပါအဲဒါကြောင့်ရရှိလာတဲ့အချက်အလက်တွေကိုနိုဝင်ဘာလ15ရက်နေ့မတိုင်ခင်လွတ်တော်ကော်မတီကိုတင်သွင်းနိုင်ဖို့အတွက်အချိန်ကန့်တန့်နဲ့တက်တုတ်ရိုက်ပြီးတော့လှုပ်ဆောင်နေရတယ်လို့ဦးညာဝင်းကပြောပါတယ
်။ဟုတ်တယ်တက်တုတ်ရိုက်ပြီးတော့လုပ်နေကြ။ဘာဖြစ်လို့လဲဆိုတော့ဒီဖွဲ့စည်းပုံအခြေခံဥပဒေပြန်လည်သုံးသပ်ရေးကော်မတီကသူက report ကိုဒီဇင်ဘာမှာအစိုးရစီလွတ်တော်တင်မှာ။အဲသူစီကိုကြာတော့နိုဝင်ဘာ15အရောက်သူကတို့ပြောလိုက်တော့ကျွန်တော်တို့ကအချိန်အများကြီးနေပါတယ်။သို့တော့ဘယ်လိုပဲဖြစ်ဖြစ်နေတာများတာအရေးကြီးကျွန်တော်စူးစမ်းပြီးလုပ်ပြီးတော့စူးစမ်းပြီးတော့အဲ့ဒီ report ကိုတင်ပါမှာ။အချိန်အများကြီးယူသင့်တယ်ချိန်တိုင်းယူနေတယ်ကျွန်တော်တို့ရွေးကောက်ပွဲကဘယ်လိုပဲပုံမှန်အပြည့်ဆို2014တခုလုံးရှိတယ်ဒီကာလမှာခက်မြန်မြန်ပြင်တော့ခက်မြန်မြန်ပါတော့ခက်မြန်မြန်မှားတော့ခက်မြန်မြန်ထပ်ပြင်ရတော့အဒါမျိုးမရှိအောင်ဆိုရင်စိတ်ရှင်လက်ရှင်နဲ့ပညာရှင်တွေနဲ့လိုအပ်တာကညှိရမှာ
NLD ပါတီရဲ့အခြေခံဥပဒေပြင်ဆင်ရေးကော်မတီကိုတော့အဖွဲ့ဝင်9ဦးနဲ့ဖွဲ့စည်းပြီးပြည်내တိုင်းဒေသကြီး14ခုအတွက်တာဝန်တွေခွဲဝေပေးထားတာဖြစ်ပါတယ်တကယ်တော့အခုလိုတနင်္ဂနွေလုံးအတိုင်းအတာနဲ့လူထုဆန္ဒကောက်ယူတဲ့အစီအစဉ်တွေကိုနိုင်ငံတော်ကလှုပ်ဆောင်ပေးရင်ပိုကောင်းမယ်လို့ NLD ပါတီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကော်မတီဝင်တဦးလည်းဖြစ်အရာဝတီတိုင်းနဲ့ရန်ကုန်တိုင်းဒေသတွေကိုပူးတွဲတာဝန်ယူထားသူလည်းဖြစ်တဲ့ရှင့်နေဦးကျော်ဟိုးကပြောပါတယ
်တနင်္ဂနွေတော့လှုပ်ပေးတဲ့ပူကောင်းတာပေါ့အခုတော့ပါကျွန်တော်တို့ပါဒီလူထုစီဝေးလုပ်ဖို့တော့ပါခေါ်ရတဲ့တချို့နေရာတချို့မြို့တချို့မြို့တချို့ခေအမျိုးတွေပါခေါ်ရတော့လို့ဟောပါဆက်ချက်နဲ့အခုကြီးကကြပါဒီခုပြတော့ပါလို့ပြီးတော့လုပ်တဲ့အရင်ညွှန်နေတော့ရှိပြီ
။ဘုံမဆက်ရှင်နဲ့လျှောက်ပါဆိုတာတို့ဒါလူစုလူဝေးခွင့်ပါမစ်ချပေးဖို့လျှောက်ခိုင်းတာ
ပေါ့။ဟုတ်ကဲ့အဲ့ဒါကြတော့တို့အများကြီးလိုပဲအသက်ဆိုင်တဲ့နေရာမှာတို့လက်ခံခြင်းမရှိဘူးပေါ့။
NLD ပါတီအနေနဲ့တော့2008ဖွဲ့စည်းပုံကိုပြင်ဆင်တာပဲဖြစ်ဖြစ်အစ်စ်ပြန်လဲရေးဆွဲတာပဲဖြစ်ဖြစ်အခုကောက်ခံရရှိတဲ့လူထုဆန္ဒသဘောအတိုင်းလိုက်နာဆောင်ရွက်တော့မှာဖြစ်တယ်လို့ဦးညာဝင်းကပြောပါတယ်။ NLD ကဥဆောင်ပြီးအခုလုပ်နေတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုင်ရာသဘောဆန္ဒကောက်ယူမှုတွေဟာ NLD ပါတီဝင်တွေအပေါ်အခြေခံပြီးလှုပ်ဆောင်နေတာဖြစ်ပါတယ်။ အခုရလာမဲ့အဖြစ်ဟာတတိုင်းပြည်လုံးမှာရှိတဲ့လူထုဆန္ဒနဲ့ဘလောက်ထိကန့်ညီမှုရှိတယ်မရှိဘူး။နောက်တခြားတင်ပြလာကြမဲ့သူတွေကရောဘလို့အချက်တွေကိုအဆိုပြုကြတယ်လဲဆိုတာကတော့လွတ်တော်ကော်မတီကဒီအပေါ်ဘလို့တုံ့ပြန်မလဲဆိုတဲ့အပေါ်မှာနဲ့ပွင့်လင်းမြင်သာမှုဘလောက်ရှိမလဲဆိုတဲ့အပေါ်အများကြီးမူတည်နေမှာဖြစ်ပါတယ်ခင်ဗျာ။